မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေထဲကျန်းမာရေးဝန်ထမ်းတွေပါပါဝင်လာတဲ့အတွက်မြန်မာစစ်ပညာရှင်တွေစိုးရိမ်မကင်းဖြစ်လာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ COVID-19 ကမ္ဘာကပ်ရောဂါကြောင့်သေဆုံးသူ3ဦးအပါအဝင်ကူးစက်သူ40လောက်ရှိနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတဲ့အတွက်တာဝန်ရှိသူတွေအနေနဲ့ကြိုတင်ကာကွယ်ရေးအစီအမံတွေလိုအပ်နေတဲ့အကြောင်းမြန်မာစစ်ပညာရှင်တွေကသတိပေးနေကြတာပါ။ယောဂါကာကွယ်ထိတ်ချုပ်ရေးတဲ့ကုသရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီနေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာကျော်စွာဦးကတော့ဆေးရုံဆေးကပ်တွေမှာလိုအပ်တဲ့ဆေးပစ္စည်းတွေဖြည့်ဆည်းပြီးဖြည့်ဆည်းထားဖို့လိုနေပြီလို့အခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကျန်းမာရေးဝန်ထမ်းပေါ့နော်ဒီရှောင်းဝမ်းမမတယောက်ပေါ့နော်ကိုကူးစက်ခြင်းခံလိုက်ရတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလူနာနေပြီးတော့ဒီဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆရာမတွေတခြားသောဒီဆေးဘက်နဲ့ပညာပတ်သက်တဲ့ဒီဟာကူးစက်ထုံးကတော့ဘာဖြစ်ဟိုများတယ်ပဲပြောမှာပေါ့နော်ကျွန်တော်ဒီကမ္ဘာတစ်ခင်းမှာလည်းကူးစက်ခံရကျွလဲအသက်ဆုံးမအထိရှိတာလည်းကျွန်တော်တို့တွေ့ရတယ်ပေါ့လေဆိုတော့အခုဒီကူးစက်ခံရတဲ့မမကျတော့သူကဒီလူနာရဲ့အသက်ကိုကယ်ရင်းနေပေါ့နော်တရားတော်ဆိုလို့ရှိရင်ဒီဆန်မီတာတက်ဖို့အတွက်ချုပ်ကိုထည့်တာပေါ့နော်အဲကိုရဲ့အသက်ကိုပမာပဓာနာမထားဘဲနဲ့လူနာကိုကယ်ဖို့အတွက်ကြိုးစားနေတဲ့ဖြစ်သွားတာပေါ့နော်တခါကျတော့လေဒီနာအသက်လူရတဲ့ကိစ္စတွေမှာကျတော့တခါလေအဲ့လိုရှိကြပေါ့နော်ဆိုတော့ဘာဖြစ်ဖို့အခုတော့ဒီနာတော့ဒါကျွန်တော်တို့ကျမကြီးဝန်ထမ်းတွေအတွက်တော့အလတ်ပေါ့နော်ဒီတတိပေးတွေတော့ဖြစ်သွားပြီအဲဒါကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံတော်ပိုင်းကလည်းအကြောင်းကြီးပိုင်းကိုပေါ့နော်ကျွန်တော်တို့လက်ရှိစေယုံကြီးတွေပေါ့နော်ဒီမကပိုင်းကဟိုဒီတိုက်နယ်စေယုံကြီးတိုက်နယ်ဆရာဝန်တွေတိုက်နယ်မှာလုပ်နေတဲ့ဒီကျမ်းမာရဲ့ဟိုအောက်ခြေထိသွားနိုင်မဲ့ဒီဝန်ထမ်းတွေအတွက်ကိုပြည်ပြည်စုံစုံနဲ့ဒီပစ္စည်းတွေပေါ့နော်ကာကွယ်မှုပိုင်းရဲ့ပစ္စည်းတွေကိုပြည်ပြည်စုံစုံသိနေခြင်းနဲ့နောက်ပြီးတော့တကယ်ဒီ precaution လုပ်ရမယ့် guideline တွေလည်းဒီထက်ပိုပြီးတော့ဟိုဘာများထပ်လုပ်တင်လဲဆိုတာကိုလူကြီးအနေနဲ့စဉ်းစားပြီးတော့ထပ်ပြီးတော့အရေးကြီးရောက်အောင်ကျွန်တော်တို့ညွှန်ကြားပေးဖို့တော့အရေးကြီးပါတယ်
လူလူကျန်းမာရေးပညာပေးနေတဲ့ဒေါက်တာဘိုးအောင်ကျော်နိုင်ကလည်းကျန်းမာရေးဝန်ထမ်းတွေကိုယောဂါကူးစက်ခံရတဲ့အဖြစ်မျိုးနဲ့မကြုံရအောင်ဆောင်ရွက်တင်တာတွေကိုအခုလိုအကြံပြုထားပါတယ
်ဒီနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ဒီဝိဆုံနေရအစကျွန်ကြီးချီချလာတဲ့မှာအခုဒီပြစ်ဖြစ်လာရင်ကျန်းမာရေးဝန်ထမ်းတွေကတော့ပြောတဲ့ဒီကာကွယ်ပစ္စည်းတွေနဲ့ဒါစနစ်စစ်ကြစမ်းသပ်မှုမလုပ်ဘူးဆိုရင်နောက်ထပ်ကူးစက်မှုဆက်လာလို့ရှိတာပေါ့နော်အဲ့ဒါကိုဆက်တော့ဖို့အတွက်ကဒီရန်ပေါင်းစုံတောင်းရမယ်ဆိုရင်ကျွန်တော်ပြောတဲ့ကျန်းမာရေးဝန်ထမ်းတွေကိုပစ္စည်းအစီအစဉ်ထောက်ပံ့ပေးမှပဲဒီကူးစက်မှုကို short term နဲ့တော့ကြာရမယ်လို့ပေါ့နော်ထိတ်ထုတ်ကာကွယ်ထိတ်ထုတ်ရေးကော်မတီဒီကနေဒီမှာကြီးတဲ့စင်တာကိုဒီပစ္စည်းတွေစုံတော့ဆိုတော့ဒီကူးစက်မှုလုံးထောက်ချနိုင်တယ်လို့ထင်တယ်ပေါ့နော်ကျန်းမာရေး
COVID-19 ကပ်ရောဂါကာကွယ်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာဝန်ထမ်းကူညီသူတွေအနေနဲ့လည်းကိုယ်တိုင်ကူးစက်မခံရအောင်အထူးသတိထားဖို့လိုရတယ်လို့အမေရိကန်ပြည်ထောင်စုကဆေးသိပ္ပံပညာရှင်ဒေါက်တာဘေးဘီဆိုးကလည်းသတိပေးပါတယ်
။ဒီဆိုတာသူများကိုမကူတင်ပါကိုယ့်ကိုယ်ကို informed ဖြစ်နေရမယ် information ပေးချစုဖို့လိုတယ်ရောဂါမျိုးကဘယ်လိုနည်းနဲ့ကာကွယ်မလဲဘယ်လိုနည်းနဲ့မပြန့်အောင်လုပ်မလဲသူတို့ဒေတာထည့်ရင်ပေးထားဖို့လိုတယ်လိုအပ်တဲ့ကာကွယ်ဟိုယောဂကာကွယ်ပိုင်းဆိုင်ရာဥပမာ face mask ပေါ်ဒီနှာခေါင်းဆီတွေလိုအပ်တဲ့ light တွေဒီ kit ကြီးတွေကိုလည်းမပြပြဝထောက်ပံ့ပေးထားဖို့လိုတယ်အဲ့လိုမှပဲသူတို့ကိုသူတို့ကာကွယ်ပေးတာဖြစ်သွားမယ်ဆိုရင်ဒီ quarantine လုပ်တဲ့လူတွေစီကိုသွားကူရဲခံမှာအကာအကွယ်သဘောပေါ်တော့တန်လျာဝတ်ထားဖို့အပြည့်အကြီးတယ်နော်
ကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းကျန်းမာရေးဝန်ထမ်းတွေကူးစက်ခံရတဲ့အပေါ်စိုးရိမ်ကြောင့်ဝကြသေးခင်ကပဲပြောဆိုထားတာပါယောဂါကိုကာကွယ်ကုသတိုက်ဖျက်ရမှာရှေ့တန်းကနေဥဆောင်တရားတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းအလုံးလောက်မရှိတာကလည်းအဓိကပြဿနာတစ်ခုဖြစ်တဲ့ WHO ရဲ့အကြီးအကဲကလည်းသတိပေးပြောဆိုထားတာဖြစ်ပါတယ်ကျွန်မစုဘိုးကဆက်သွယ်ပေးပြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်